2019ခုနှစ်ကရခိုင်ပြည်နယ်မှာမြန်မာလုံခြုံရေးတပ်တွေနဲ့မြေရှင်တွေစတင်လှုပ်ဆောင်ခြင်းကလေးကပျောက်ဆုံးနေခဲ့တဲ့ရိုဟင်ဂျာတွေဘယ်ရောက်နေသလဲဆိုတာကိုမြန်မာအစိုးရအနေနဲ့ဖြေရှင်းပြဖို့လိုတယ်လို့ပြင်သစ်နိုင်ငံပါရီမြို့အခြေဆိုင်နိုင်ငံတကာလူ့ခွင့်ရေးဖက်ဒရေးရှင်း FIDH နဲ့တခြားအဖွဲ့ဝင်အဖွဲ့အစည်းတွေဖြစ်တဲ့ UDCA နဲ့ ASEAN ဘာမအဖွဲ့တွေကဒီကနေ့တိုက်တွန်းလိုက်ပါတယ်။အဲ့ဒီအချိန်ကအာဓမဖန်ဆီးခေါ်ဆောင်ခံရပြီးပျောက်ဆုံးသွားခဲ့တဲ့လူတွေနဲ့ပတ်သက်တဲ့အမှုပေါင်းဆက်လီမှုကိုအာဓမဖန်ဆီးခေါ်ဆောင်ခံရပြီးပျောက်ဆုံးနေသူများဆိုင်ရာကုလသမဂ္ဂလုပ်ငန်းအဖွဲ့ WGEID ကိုတင်သွင်းပြီးတဲ့နောက်မှာအခုလိုတောင်းဆိုတာဖြစ်ကြောင်းလဲဩဂုတ်လ28ရက်နေ့ရက်စွဲနဲ့ FIDH, UDCA နဲ့ ASEAN ဘာမအဖွဲ့တွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဩဂုတ်လ30ရက်နေ့မှာကြာရောက်မဲ့အာဓမဖန်ဆီးခေါ်ဆောင်ခံရပြီးပျောက်ဆုံးနေသူများဆိုင်ရာအပြည်ပြည်ဆိုင်ရာအကျိုးနှင့်မှာအဲ့ဒီအမှုတွေကိုကုလသမဂ္ဂကိုတင်သွင်းခဲ့တယ်လို့လည်းပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ရောက်ရိုဟင်ဂျာဒုက္ခသည်တွေကို2018ခုနှစ်ဇန်နဝါရီလကနေ2019ခုနှစ် February လအတွင်းမှာတွေ့ဆုံမင်းမြင်ခဲ့ရတာကနေရရှိခဲ့တဲ့အချက်အလက်တွေအရအာရမခေါ်ဆောင်ပြက်ကွယ်သွားတဲ့အမှုပေါင်း14ခုကိုဘင်္ဂလားဒေ့ရှ်အခြေစိုက်လူ့အခွင့်အရေးအဖွဲ့ UDCA ကမှတ်တမ်းတင်ထားနိုင်ခဲ့ကြောင်းလည်းကြေညာချက်မှာပါရှိပါတယ်။ဒီမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုပ်ငန်းအဖွဲ့ WGEID ကိုတင်သွင်းခဲ့ပြီးဖြစ်ကြောင်းနဲ့အမှုတွေကိုစစ်ဆေးဖြန့်ဝေပြီးသက်ဆိုင်ရာအစိုးရတွေကိုဒီမှုတွေနဲ့ပတ်သက်တဲ့ရလဒ်တွေကိုတောင်းခံမှာဖြစ်ကြောင်းလည်း FIDH အဖွဲ့ကပြောပါတယ်။FIDH အဖွဲ့နဲ့ UDCA တို့တင်သွင်းတဲ့အချက်အလက်တွေကနိုင်ငံတကာရာဇဝတ်ခုံရုံး ICC ကစစ်ဆေးနေတဲ့မှုတွေအပေါ်မှာလည်းအထောက်အကူပြုနိုင်တယ်လို့ယုံကြည်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းမခံတဲ့မြန်မာအစိုးရကတော့ဒီလိုဆွဆွဲချက်တွေကိုငြင်းဆန်ထားပြီးနေရဲစွန့်ခွာဒုက္ခသည်တွေကိုပြန်စီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်ရှင်။